อินโดนีเซียနိုင်ငံအနောက်ပိုင်းအာချေးပြည်နယ်တဲကိုအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်139ယောက်ဒီကနေ့ဒီဇင်ဘာလ2ရက်နေ့မှာထပ်ရောက်လာတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောကြားခဲ့ပါတယ်။အာချေးဒေသကနေကတော့ရိုဟင်ဂျာတွေစီလာတဲ့ဆက်လီကိုပင်လယ်ထဲအတင်းပြန်လွတ်မယ်လို့ချင်းချောင်းနေကြောင်း AFP သတင်းမှာဖော်ပြပါတယ်။သူတို့ရောက်ချိန်မှာရိုဟင်ဂျာတွေဟာကမ်းခြေကိုရောက်နေကြပြီလို့အာချေးဒေသလေမွေလီရွာသူကြီးဒိုဖာဖတ်လီရဲ့အပြောကို AFP သတင်းမှာကိုကားဖော်ပြပါရယ်အမျိုးသမီးကလေးငယ်နဲ့အရွယ်ရောက်ပြီးအမျိုးသားတွေအပါအဝင်စုစုပေါင်း139ယောက်လို့ပြောပါရယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယွန်ယွန်နိစီယာရဲ့စီးရင်နေရအင်ဒိုနီးရှားနိုင်ငံကိုရိုဟင်ဂျာတွေစတင်ရောက်ရှိတဲ့2015ခုနှစ်ကစလို့အများဆုံးအဖြစ်ပြီးခဲ့တဲ့နိုဝင်ဘာလမှာရိုဟင်ဂျာ1000ကျော်ရောက်ရှိလာပြီးအခုဒီဇင်ဘာလစမ်းမှာထားရောက်လာတာလည်းဖြစ်ပါတယ်တချိန်တည်းမှာပဲပင်လယ်ပြင်မှာဆက်ပြက်ပြီးမျောနေတဲ့ဆက်လီနစီဘော်ကရိုဟင်ဂျာတွေကိုကယ်တင်ဖို့ကုလသမဂ္ဂကဒီကနေ့တောင်းဆိုလိုက်ပါတယ်အန်ဒမန်ပင်လယ်ပြင်မှာမျောနေတဲ့ရာနဲ့ချီတဲ့ရိုဟင်ဂျာတွေကိုနိစရာတန်းပြေတွေကကယ်တင်ပေးကြဖို့ကုလသမဂ္ဂကတောင်းဆိုနေပါတယ်ရရှိတဲ့သတင်းတွေအရလူပေါင်း400လောက်တင်ဆောင်လာတယ်လို့ယူဆရတဲ့အဲ့ဒီဆက်လီနစီကိုအများဆုံးရှာဖွေပြီးဒုက္ခသည်တွေကိုကယ်တင်ပေးဖို့ကုလသမဂ္ဂကတောင်းဆိုတာလည်းဖြစ်ပါတယ်ဒါပေမဲ့ဆက်လီနစီဟာဘယ်နေရာမှာရောက်နေလဲဆိုတာနဲ့သူတို့ဘယ်ကနေထွက်ခွာလာကြတယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးဘူးလို့ UNHCR ကပြောပါတယ်ခင်ဗျာ